ဒီတိုင်းနိုင်ငံအနေနဲ့နယ်စပ်ဒုက္ခသည်တွေအတွက်ထောက်ပံ့တွေကိုဆက်လက်ကူညီသွားမယ်လို့ယုံကြည်ကြောင်းကရင်နီဒုက္ခသည်ကော်မတီကပြောဆိုလိုက်ပါတယ်။ကရင်နီဒုက္ခသည်ကော်မတီကကိုယ်စားလှယ်တွေအပါအဝင်မြန်မာဒုက္ခသည်ရေးဆောင်ရွက်နေတဲ့အဖွဲ့ဟာဒီတိုင်းလွှတ်တော်မှာကျင်းပခဲ့တဲ့မြန်မာဒုက္ခသည်ရေးကြားနာပွဲကိုတက်ရောက်ခဲ့ကြတာပါ။အသေးစိတ်ကိုတော့မန်ရင်ချင်းနိုင်ကဆက်ပြောပြပါမယ်ရှင်
။ဒီတိုင်းလွှတ်တော်မှာဖေဖော်ဝါရီလ26ရက်နေ့ကမြန်မာဒုက္ခသည်အရေးကြားနာပွဲကိုထိုင်းမြန်မာနယ်စပ်ဒုက္ခသည်အရေးဆောင်ရွက်နေတဲ့အဖွဲ့တက်ရောက်ပြီးနယ်စပ်ဒုက္ခသည်တွေနဲ့ပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးပုံအောင်နေသူတွေရဲ့အခြေအနေနဲ့ပတ်သက်လို့တင်ပြခဲ့ကြတာပါ။သမ္မတဦးသိန်းစိတ်အစိုးရကပြုပြင်ပြောင်းလဲရေးကြိုးပမ်းနေတယ်ဆိုပေမဲ့ထိုင်းမြန်မာနယ်စပ်ဒုက္ခသည်တွေရဲ့အခြေအနေဟာစိုးရိမ်နေရတဲ့အနေအထားမှာရှိနေသေးပဲလို့ဒီတိုင်လွတ်တော်ကြားနာပွဲမှာကိုယ်တိုင်ထွက်ဆိုခဲ့တဲ့ကီနီဒုက္ခသည်ကော်မတီအတူရင်မှုလူးဝစ်ကေပိုးကပြောပါတယ
်ဒီအလူရှင်ကရှော့ချတဲ့အပေါ်မှာအထောက်ပတ်တွေကလည်းလိုလောက်မှုရှိတော့ဘူးနောက်ပြီးတော့နောက်တစ်ခုခါကျတော့ဒီမြန်မာနိုင်ငံမှာပြောင်းလဲတဲ့အခြေအနေပေါ်မူတည်ပြီးတော့ဒုက္ခသည်တွေကိုပြန်နေရာကိုပြန်ရမှာပေါ့နော်ဒီတွင်းဖက်ကိုပြန်ရမယ်လို့သူတို့ကြားတဲ့ခါမှာသူတို့စိတ်ထဲမှာကြောက်ချောက်မှုတွေဖြစ်ပေါ်လာတယ်ဆိုရင်မှုတွေဖြစ်ပေါ်လာတဲ့အခြေအနေမှာရှိတယ်နောက်ပြီးတော့သူတို့ကြည့်လို့ရှိရင်ပြည်တွင်းထဲမှာပြန်နိုင်တဲ့အနေအထားမျိုးလဲဘာတစ်ခုမှကျွန်တော်တို့မတွေ့ရသေးဘူးပေါ့နော်။ဘာဖြစ်လို့လဲဆိုလို့ရှိရင်တော့ဒီအစိုးရဘက်ကနေပြီးတော့မှသူတို့စာဆုတ်ပေးတာတွေမရှိသေးဘူး။နောက်ပြီးတော့မှဒီလယ်မြေတွေလဲသူတို့တိမ်းထားတဲ့အားလည်းရှိနေသေးတယ်။အဲ့ဒီပုံမှာသူတို့ပြန်သွားလို့ရှိရင်ဘယ်မှာပြန်နေမှာလဲဆိုတာဒုက္ခသည်တွေနေနဲ့ဆိုရင်မှုရှိပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်မဲဟောင်ဆောင်ဒေသဘက်ကကီနီဒုက္ခသည်စခန်းနှစ်ခုမှာဆိုရင်ဒုက္ခသည်ဥယျာဉ်တောင်းတဲ့ခြေရှိနေတာပါမြေတိန်နိုင်ငံအနေနဲ့ဒီဒုက္ခသည်တွေအတွက်အထောက်ပံ့အကူအညီတွေကိုဆက်လက်ပေးသွားလိမ့်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်းလူးဝစ်ကေပိုးကဆိုပါတယ
်သူတို့နဲ့တွေ့တဲ့အခါမှာသူတို့ရဲ့အထောက်ပံ့နေဦးခါကျတော့ဆက်လက်ပြီးတော့ဒုက္ခသည်တွေသူတို့အိမ်ပြန်မရောက်မချင်းတော့သူတို့ဆက်လက်ကူညီနိုင်တဲ့အနေအထားမျိုးမှာရှိပါတယ်။ဒါလည်းဆိုရင်သူတို့ကဒုက္ခသည်တွေရဲ့အခြေအနေကိုပြပြပြီးတဲ့နောက်ပိုင်းမှာသူတို့လည်းသူတို့ရဲ့အထောက်ပံ့တွေကိုဒီထက်ပိုပြီးတော့မလျှော့ချဖို့ပေါ့နော်။အဲဒါသူတို့ဒီကူညီနေတဲ့အနေအထားမှာပဲသူတို့ဆက်လက်ရည်တည်ပြီးတော့မှဒီကျွန်တော်ဒုက္ခသည်တွေကိုသူဆက်လက်ကူညီသွားမယ်ဆိုတဲ့အနေအထားမျိုးကိုတွေ့ရတယ်
။လက်ရှိမြန်မာနယ်စပ်တစ်လျှောက်ကြည့်မယ်ဆိုရင်ကချင်ရှမ်းပြည်နယ်တွေဘက်မှာတိုင်းနာလက်နက်ကိုင်ဖွဲ့တွေနဲ့မြမအစိုးရတပ်တွေကြားတိုက်ပွဲတွေဖြစ်နေရပါအထူးသဖြင့်တိုင်းနာဒေသတွေမှာနယ်မြေရှင်းလင်းရေးဆိုပြီးမြမတပ်မတော်ကထိုးစစ်ဆင်နွှဲနေတာကြောင့်ဒေသခံပြည်သူတွေစစ်ဘေးလွတ်ရာကိုထွက်ပြေးခိုလုံနေကြရပါတယ်အခုလိုမြမနိုင်ငံမှာငြိမ်းချမ်းရေးရဖို့အလားအလာနည်းနေတဲ့အချိန်ထိုင်းမြမနယ်စပ်ဒုက္ခသည်တွေနေရက်ပြန်နိုင်ရေးအလားအလာဟာလဲမရေရာမသေးချာဖြစ်နေတယ်လို့လူးဝစ်ကေပိုးကပြောပါတယ်
ဒီထိုင်းဆွေရဖက်ကနေပြီးတော့သူတို့ကြောက်ဖားတာရှိရဲ့ဒီဒုက္ခသည်တွေကိုနှစ်နှစ်အတွင်းပြန်နိုင်မဲ့အနေအထားကိုစဉ်းစားနေလို့ပြောပါတယ်ဆိုတော့သူတို့ပြောတဲ့နှစ်နှစ်အတွင်းကအခုကစပြီးတော့ဒုက္ခသည်တွေကိုပြန်ဖို့မှာလားသို့မဟုတ်လို့ရှိလို့ရှိရင်ဒီမြန်မာနိုင်ငံမှာအခြေအနေပြောင်းလဲသွားတဲ့တစ်နှစ်ကိုအဲ့ဒီရက်ကနေစပြီးတော့မှနှစ်နှစ်ကိုပြောတလားဆိုတော့ကျွန်တော်အတိအကျပြောလို့လည်းမရသေးဘူးနော်ဆိုတော့ကျွန်တော်ခံမရတာတော့ဒီဒုက္ခသည်တွေပြန်နိုင်ဖို့အခြေအနေကဒီမြန်မာနိုင်ငံမှာဒီ nationwide ceasefire ဖြစ်ပြီးတော့မှပဲဒီနိုင်ငံရေးနိုင်ငံရေး dialogue ပေါ့နော် political dialogue ကိုရောက်တဲ့အဆင့်ထိရောက်မှသာလေဒီဒုက္ခသည်တွေပြန်နိုင်မယ်ဆိုတဲ့အနေအထားမျိုးရှိပါတယ်ဆိုတော့ဒီ political dialogue ကဘယ်တော့ဖြစ်လာမလဲဆိုတော့ကျွန်တော်တို့ပြောလို့မရသေးပါနော်ဆိုတော့ဒီဒုက္ခသည်တွေပြန်နိုင်မယ့်အနေအထားကတော်တော်လေးအကျေတခုအတိုင်းတစ်ခုတီတော့ကျွန်တော်ဆောက်ရအောင်မယ်ဆိုတဲ့သဘောမျိုးရှိပါတယ်ခင်ဗျာ
ဒီတိုင်လွတ်တော်ကြားနာပွဲကိုဖြစ်မြောက်ဖို့ All Party Parliamentary Group for Democracy in Burma မြန်မာဒီမိုကရေစီအတွက်ဖွဲ့စည်းထားတဲ့ဒီတိုင်ပါတီပေါင်းစုံကလွတ်တော်အမတ်အဖွဲ့ကနေဥဆောင်ကြိုးပမ်းခဲ့တာဖြစ်ပါတယ်ဒီကြားနာပွဲကိုတက်ရောက်ခဲ့တဲ့မြန်မာဒုက္ခသည်အရေးဆောင်ရွက်နေတဲ့အဖွဲ့မှာကီနီဒုက္ခသည်ကော်မတီကလူးဝစ်ကေပိုးအပါအဝင် TBC ရဲ့အမှုဆောင်ညွှန်ကြားရေးမှူး Sally ThompsonKWO ကအမျိုးသမီးဖွဲ့စည်းကနော်တင်မလာစောရူပါဝင်ပါတယ်။ထိုင်းနိုင်ငံဘက်အချမ်းမြန်မာဒုက္ခသည်စခန်းတွေမှာလက်ရှိဒုက္ခသည်ဥယျာဉ်တသိန်းကျော်ရှိနေပြီးပြည်တွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူဥယျာဉ်ဟာတသိန်း2000လောက်ရှိနေပါတယ်ရှင်။